အရှေ့တီမောနိုင်ငံ၅ချိန်မြောက်သမရရွေးကောက်ပွဲကျင်းပနေပါပြီ။အရှေ့တီမောနိုင်ငံမှာလွတ်လပ်ရပြီကတည်းကဆိုရင်၅ချိန်မြောက်ကျင်းပမယ်သမရရွေးကောက်ပွဲမှာမဲပေးသူတွေကြားအထူးကလွှမ်းမိုးနေတဲ့ကိစ္စတွေကတော့နိုင်ငံရေးတည်ငြိမ်မှုနဲ့စီးပွားရေးခိုင်မာဖို့ပဲဖြစ်ပါတယ်။ဒီနေ့ပြီးသွားတဲ့ရွေးကောက်ပွဲမှာဝင်ပြိုင်တဲ့သမရကိုယ်စားလှယ်လောင်း14ယောက်ထဲအရင်လွတ်လပ်ရတိုက်ပွဲဝင်ခဲ့သူနဲ့လက်ရှိသမရဖရန်စစ္စကိုလူအိုလိုဂူတာရက်နဲ့လွတ်လပ်ရေးပူးတွဲခေါင်းဆောင်နိုဘယ်ဆုရှင်သမရဟောင်းဟိုဆေးရာမိုဆော်တာနောက်အရင်ကက်သလစ်ဖုန်းတော်ကြီးတို့လည်းပါခဲ့ပါတယ်။အင်ဒိုနီးရှားကနေခွတ်ထက်ပြီးလွတ်လပ်ရေးရခဲ့တဲ့အာရှရဲ့ဒီမိုကရေစီသက်တမ်းအမှုနယ်ဆုံးရှေ့တီမောနိုင်ငံသမရရွေးကောက်ပွဲမှာလွတ်လပ်ရေးလှုပ်ရှားမှုခေါင်းဆောင်ရာမိုဆော်တာရှေ့တန်းကပြင်းနေပေမဲ့ဒီတစ်ခေါက်အမျိုးသမီးသမရလောင်းတွေလည်းထူးထူးခြားခြားဝင်ပြိုင်လာပါတယ်။ဒီအမျိုးသမီးသမရလောင်းတွေတဲ့တူကတော့လက်ရှိဒုဝန်ကြီးချုပ်အမန်ဒါဘာတာဒါစန်တာစ်ဖြစ်ပါတယ်။မြို့တော်ဒယ်လီမှာတက်စီမဲ့ပေးခဲ့သူအသက်42နှစ်အရွယ်Josh Mantor ka Soros ka ဒီတိုင်းပြည်ကိုတိဆောက်နိုင်ဖို့အတွက်မျိုးဆက်သစ်ခေါင်းဆောင်တူကိုရွေးမှရတော့မယ်လို့ဆိုပါတယ်ခင်ဗျာ